ဗိုလ်ချုပ်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေကြဆုံးခဲ့တဲ့1948ခုနှစ်ဇူလိုင်လ19ရက်နေ့နဲ့ပတ်သက်ပြီးတော့အင်္ဂါနေနဲ့ဘယ်လိုများတွေ့ကြုံခဲ့ရပါလဲရှင်
။ဟိုအဲ့ဒီအချိန်မှာကျွန်တော်ကဟိုအမပဲရှိပါတယ်ပြင်မနာမြို့မှာပဲရှိပါတယ်အဲ့ဒီမှာကြောက်တဲ့နေတုန်းမှာပဲဒီ12နာရီပတ်ဝန်းကျင်လောက်မှာသတင်းရတဲ့အခါကျတော့ကျွန်တော်ကလည်းအဲ့ဒီအချိန်မှာတော့အိုမြူဂျစ်စိတ်တက်တက်ကြွကြွနဲ့အဲကျောင်းသားသမဂ္ဂမှာလည်းပါဝင်နေအဲနောက်ပြီးတော့ဟိုရရင်ရမရရင်ချဆိုတဲ့တွေးကြော်တန်းအရာကျွန်တော်တို့ကဝချွန်ထမ်းပြီးတော့စီရေးပြနေတဲ့အချိန်လည်းဖြစ်ပါတယ်အဲ့ဒီအချိန်မှာဒီသတင်းကြားရတဲ့အခါကျတော့စောက်တီးရမရတယ်လို့ဖြစ်ရပါတယ်အဲ့ဒါပဲနီးရဟလာအင်္ဂလိပ်စစ်တပ်ကိုပဲတိုက်ရမလားခိုက်ရမလားဆိုတဲ့စိတ်ဓာတ်တွေနဲ့ပေါ့လေဟိုကျွန်တော်မှတ်မိတာမှတ်မယ်ဆိုလို့ရှိရင်1948ခုဧပြီလ10ရက်နေ့လောက်မှာထင်ပါတယ်နိုင်ငံတော်ဇာပနခါနာနဲ့ဂျူလီဟောကနေပြီးတော့အာဇာနည်ဂုဏ်ကိုပို့ပြီးတော့တကြိုမှာဖြစ်တဲ့အတွက်အဲ့ဒီဟာကိုကျွန်တော်အာဇာနည်ဂုဏ်မရောက်ခင်ပေါ့လေချွေဂုဏ်ဖျားအလေးပစ္စည်းရဲ့အရှိတ်ဘက်တောင်းတန်းလောက်မှာအဲ့ဒီကနေပြီးတော့အလေးပြုရတဲ့သဘောပေါ့လေလူတွေကတိတ်တိတ်တိုးနေတဲ့အတွက်အဲကျွန်တော်လည်းဒီခြေရမ်းနားရောက်အောင်မနေ့ပဲကြိုးစားပြီးတော့အာဇာနည်ပြည်ကိုနောက်ဆုံးအလေးပြုရတဲ့အနေနဲ့အလေးပြုခဲ့ရပါတယ်အဲ့လိုအတွေ့အကြုံရှိခဲ့ပါတယ
်ဟုတ်ကဲ့ရှင်ဟိုအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့ရတာကဗြိတိရှ်ထောက်လှမ်းရေး MI6 ကဒီနောက်မှာပါဝင်နေတယ်လို့အင်္ဂလိပ်တစ်ချိန်ကပြောခဲ့တာကြားပူပါတယ်ရှင
်အဲ့ဒါကတူတူပါဒီလုံချာမှုမှာအင်္ဂလိပ်စစ်တပ်ကတော့၎င်းအစိုးရအဖွဲ့ကတော့၎င်းထောက်လှမ်းအင်္ဂလိပ်ထောက်လှမ်းရေးကတော့၎င်းပါဝင်ပတ်သက်မှုရှိလိမ့်မယ်ဆိုတာကတော့ဟိုကျွန်တော်တို့ခမန်းလို့ရပါတယ်ဒါပေမဲ့အတိအကျပြောရင်တော့ကျွန်တော်က BBC မှာအဲ1966ခုကနေပြီးတော့80ခုနဲ့အတိအမှုထမ်းခဲ့ဘူးပါတယ်အဲ့ဒီလိုအမှုထမ်းတဲ့အချိန်မှာပဲ1969ခုနှစ်လောက်မှာအိုဗြိတိရှ်အစိုးရက Official Secret Act ဆိုတာကိုပြင်ပါတယ်မူလက Official Secret အဲရဟလာသူ့ဝတ်တဲ့စာရွက်စာတမ်းတွေကိုအနည်း90ပြည့်မှပြည်သူအများကိုသိအောင်ဟိုပြမယ်ဆိုတဲ့ဥပဒေရှိပါတယ်ဒါပေမဲ့အဲ့ဒီ1969ခုနှစ်လောက်မှာ Official Secret Act ကိုပြင်လိုက်တော့သူတို့က1 generation ကိုသူတို့ကအနည်း30လို့ယူပါတယ်အနည်း30ပြည့်ပြီးရင်ချိုးဝဲစာရနေကိုအများပြည်သူသိရအောင်ဖတ်ရအောင်လို့ဆိုပြီးတော့ Public Record Office ဆိုတာကိုပို့ရပါတယ်အဲ့ဒါကကိုတုန်းက BBC မြန်မာပိုင်းအစီအစဉ်လုပ်တဲ့ Bush House Policy အဲ့ဒီကနေပြီး10မိနစ်လောက်ပဲလမ်းလျှောက်သွားရင်ရောက်တဲ့ Public Record Office ဆိုတာရှိပါတယ်အဲ့ဒီမှာသွားပြီးတော့ကျွန်တော်လေ့လာပါတယ်လေ့လာတဲ့အခါကျတော့ဘာတွေ့ရတော့ဆိုလို့တကယ်အချက်အချာကြတဲ့ပြောဆိုချက်တွေပါတဲ့ဟာကိုဘလိတ်ဓာတ်နဲ့လှီးပြီးထုတ်ထားပါတယ်အဲ့ဒီခါကျတော့အဲ့ဒီချိုးဝဲစာတန်းကိုဖတ်လိုက်ပြီးမဲ့လေအတိတ်ပဲဘယ်လိုမှမပေါ်ပေါက်အောင်သူတို့လုပ်ထားတာရှိပါတယ်ဒီဖြစ်ရက်တစ်ခုလုံးကိုပြန်လဲသုံးသပ်ကြည့်လို့ရှိရင်ဗြိတိရှ်စစ်တပ်ကတော့၎င်းအစိုးရအဖွဲ့ကတော့၎င်းချိုးဝဲဖလိုက်အဖွဲ့ကတော့၎င်းပါဝင်ပတ်သက်တယ်ဆိုတာကိုခမန်းလို့ရပါတယ်ဟိုအတူတူပြန်ပြောရရင်ကျွန်တော်တို့ဟိုပြည်ရှာအစိုးရကထုတ်တဲ့ Burma Struggle for Independence ဆိုတဲ့မှတ်တမ်းစာအုပ်ကြီးအတွဲနှစ်တွဲရှိပါတယ်အဲ့ဒီဟာကိုဒါတမိုင်းပါမောက်ခရှူတင်ကာကဟိုအလုပ်ရတယ်ထင်ပါတယ် edit လုပ်ရတယ်အဲ့ဒီသူကအဲ့ဒီနောက်ဆုံးမထွက်ခင်စာအုပ်မထွက်ခင်ဗမာပြည်ကိုလာပြီးတော့တက်ဆိုင်ရာတွေနဲ့တွေ့တယ်ပေါ့လေဗိုလ်ချုပ်ကြီးနေဝင်းကိုတွေ့တဲ့အခါမှာဗိုလ်ချုပ်ကြီးနေဝင်းကအဲ့ဒီအချိန်တုန်းကကျွန်တော်အထိတ်တန်းကောင်းဆောင်မဟုတ်တဲ့အတွက်အသေးစိတ်ကျွန်တော်မသိပါဘူးရဲ့အဲ့ဒီအချိန်မှာထိတ်တန်းကောင်းဆောင်ဖြစ်တဲ့ကုလူလူဥကြုံငိမ့်လို့ရှိပါတယ်အဲ့ဒါသူတို့နဲ့ဟိုမင်းမြန်ကြည့်ပါဆိုပြီးတော့ပြောတယ်ပေါ့လေအဲ့ဒီအစီအစဉ်ရဟိုဝင်းချုပ်ကောင်ဥလူကလည်းအဲဥကြငင်းကိုပါလေမင်းနဲ့ဒီမှာသူတို့ကိုတခါတည်းတွေ့အောင်ငါမင်းအိမ်လာခဲ့မယ်ဆိုပြီးတော့အဲ့ဒီဟိုဆွေးနွေးပွဲလေးဖြစ်သွားပါတယ်အဲ့ဒီဟိုဘက်ကတော့ဘာမောက်ခယူတင်ကနဲ့သူဇနီးပဲလာပါတယ်အဲ့ဒီဘက်ကတော့ဟိုဝင်းကြောက်ဟောင်းဖြစ်တဲ့ဥနုရဲ့ဥကြငင်းရဲ့အဲကျွန်တော်ရဲ့ တက်ပါတယ်တက်ပြီးတော့ဆွေးနွေးပွဲမှာကျွန်တော်ကဗမာဘက်ကမှတ်တမ်းတင်သူအဖြစ်နဲ့ပါဝင်ခဲ့ပါတယ်အဲ့ဒီမှာဝင်းကြီးချုပ်ဟောင်းဦးနူကတော့လာပြည်ရေးဝင်းကြီးတို့နိုင်ငံခြားရေးဝင်းကြီးတို့လောက်ခဲ့တဲ့ဦးကျော်မြင့်ညာကောဒါဟာဗြိတိရှားထောက်လိုက်နဲ့ပတ်သက်တယ်ဆိုတာကိုကျွန်တော်တို့ကြည့်ပေမဲ့ဒီဟာကိုကျွန်တော်တို့ကြီးကြီးကျယ်ကျယ်ဖြစ်အောင်မလုပ်ချင်ဘူးဘာလို့ဆိုတော့လွတ်လပ်ရေးရဖို့ကအရေးကြီးနေတဲ့အတွက်အဲ့ဒီဟာကိုအတိတ်ကိမခံနိုင်တာကြောင့်အကျယ်အကျယ်မငြိမ်းဝယ်ဖြစ်မဲ့ကိစ္စကိုကျွန်တော်တို့ကတော့ဟိုမချက်ထွင်းလို့ပါဘူးအဲ့တော့အဲ့ဒီအရာလဲပြောကျွန်တော်ပြောလို့တာကအဲ MI5 နဲ့ MI6 ကိုဟိုတုန်းကဥပဒေအရာကဟိုဒီထောင်လိုင်းကြီးတွေကဗြိတိရှားပါလီမန်ကိုလည်းတာဝန်မခံရပါဘူးဗြိတိရှားအစိုးရအဖွဲ့တစ်ခုလုံးကလည်းတာဝန်မခံရပါဘူးဟိုဗြိတိရှားဟိုပရိုင်းမင်းစတာပေါ့လေနိုင်ငံဝင်တယောက်ကိုပဲတောင်းဝင်ခါရတဲ့အခါကျတော့ MI5 နဲ့ MI6 ကိုညွန်ကြားနိုင်တာအမိန့်ပေးနိုင်တာကဗြိတိရှားဝန်ကြီးချုပ်ပဲဖြစ်ပါတယ်အဲ့တော့ဒီကိစ္စမှာလေလွတ်လပ်ရေးပေးမှာမပေးမှာကတကြောင်းပေါ့လေအဲဒါပေမဲ့မြန်မာပြည်ကိုလွတ်လပ်ရေးပေးလိုက်လို့ရှိရင်အခြေအနေအရကျွန်တော်တို့ကိုလိုနီဆက်ငင်ရေးတို့ဘာလို့မှဗမာကအဲထက်တန်းတန်းပါဝင်နေတော့ဘူဂျုံအောင်ဆန်းကောင်းဆောင်နဲ့ထပ်ပလာအကျိုးအဖွဲ့အနေနဲ့ရောပါတီအဖွဲ့အစည်းတွေဒီနဲ့ကရောကိုလိုနီယားလွတ်မြောက်ရေးကိစ္စဒီမှာတက်တက်ကြွကြွပါဝင်နေတာကြောင့်ဘူဂျိုးအောင်ဆန်းကိုဟလာလုတ်ကြံလိုက်လို့ရှိရတော့ဒီဒီရွက်ချက်ကြီးဟာချိနဲ့ပြုတ်ပြတ်သွားမှာပဲဆိုတော့ဒီရွက်ချက်နဲ့ဒါဘူဂျိုးအောင်ဆန်းနဲ့တကွကြံတဲ့အာဂါနီခေါင်းဆောင်ကြီးများကိုလုတ်ကြံတယ်လို့ပဲအဲသဘောရပါတယ်
အင်္ဂေကျေးဇူးတင်ပါတယ်ရှင
်ကျွန်တော်လည်းပြောပြရတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာ